ပြင်သစ်နိုင်ငံပဲရစ်မြို့လယ်မှာဓာတ်နဲ့တိုက်ခိုက်သူဟာအစွန်းရောက်လို့ရှာမှုအဖွဲ့ဝင်တဦးဖြစ်တယ်လို့ IS အကြမ်းဖက်အဖွဲ့သတင်းဌာနကပြောဆိုလိုက်ပါတယ်။အီရန်နဲ့ဆီးရီးယားနိုင်ငံမှာအစွန်းရောက်အဖွဲ့တွေကိုချေမှုန်းနေတဲ့အမေရိကန်ဥဆောင်တဲ့မဟာမိတ်အဖွဲ့တွေကိုပြစ်မှတ်ထားတိုက်ခိုက်ဖို့ IS အဖွဲ့ရဲ့လွန့်ဆော်စည်းရုံးမှုကြောင့်အခုလိုတိုက်ခိုက်တာလို့အကြမ်းဖက်တွေရဲ့အမက်သတင်းဌာနကဒီကနေ့မနေ့အစောပိုင်းမှာပြောပါရယ်။ဒါပေမဲ့လည်းတည်ဆုံသူဟာဘသူဘဝဖြစ်တယ်ဆိုတာမျိုးကိုတော့အထောက်အထားနဲ့အတိအကျပြောဆိုနိုင်တာမျိုးမရှိပါဘူး။ပြည်내နိုင်ငံဟာ2014ခုနှစ်ကတည်းကမဟာမိတ်တွေနဲ့အတူ IS ချေမှုန်းရေးတက်တက်ကြွကြွဆောင်ရွက်လာတာပါ။ပြည်သစ်သမ္မတအီမနျူအယ်မက်ခရွန်ကတော့ဒီလွတ်လပ်မှုရဲ့ရန်သူတော်တွေနဲ့ဘယ်တော့မှဆက်ဆက်ကြည့်မှာမဟုတ်ဘူးလို့ပြောပါရယ်။ဒါအပြင်ဂျမ်ဖတ်သမားကိုတုတ်တင်နိုင်ခဲ့တဲ့ရဲတပ်ဖွဲ့ဝင်ကိုလည်းချီးကျူးပြောဆိုသလိုဒဏ်ရာရတည်ဆုံသူတွေအတွက်လည်းဝမ်းနည်းကြောင်း Twitter မှာရေးသားပါရယ်။ဒီဓာတ်နဲ့တိုက်ခိုက်မှုအတွင်းလူတဦးထက်မနည်းသေဆုံးပြီးတော့၄ဦးဒဏ်ရာရသွားပါတယ်။နာမည်ကျော်ကဆက်ယုံနေတဲ့စားတောက်ဆိုင်တွေရှိတာကြောင့်လူစီကားလာတဲ့အမတ်နှစ်ခရိုင်အတွင်းဒီတိုက်ခိုက်မှုဖြစ်ပွားတာလို့ရဲတပ်ဖွဲ့က Twitter ကနေတဆင့်သတင်းထုတ်ပြန်ပါတယ်။ဒီတိုက်ခိုက်သူဟာလူ၅ဦးကိုပြစ်မှတ်ထားတိုက်ခိုက်တာဖြစ်ပြီးအဲ့ဒီထဲက2ဦးသေဆုံးသွားတယ်လို့2ဦးကတော့အပြင်းထန်ဒဏ်ရာရသွားပါတယ်။ကြံအခြား2ဦးကတော့အနည်းချင်းပဲဒဏ်ရာရခဲ့တာပါ။လွန်ခဲ့တဲ့3နှစ်အတွင်းပြည်သူနိုင်ငံဟာ IS အပြင်တခြားအကြမ်းဖက်အဖွဲ့တွေရဲ့ပြစ်မှတ်ထားတိုက်ခိုက်မှုကိုအကြိမ်ကြိမ်ခံခဲ့ရပါတယ်ခင်ဗျာ။